ထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်ပြည်မှာတော့မြန်မာဘက်ကတရုတ်ကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းတွေကိုနှိမ်နှင်းဖို့အတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်လာပါတယ်မြန်မာတော်လှန်ရေးအင်အားစုတွေကအင်တာနက်လိုင်းတွေလွယ်ကူချောမွေ့စေဖို့ Starlink ဆက်သွယ်ရေးစနစ်ကိုအသုံးပြုလာချိန်မှာအွန်လိုင်းလိမ်လည်ခိုင်းတွေကလည်းအစိုးရတွေကိုမိခိုစရာမလိုတဲ့ဆက်သွယ်ရေးစနစ်တစ်ခုကိုအသုံးပြုလာတယ်ဆိုပြီးတော့စိုင်းနာကြီးလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဦးသက်ဆွေဝင်းကအခုလိုပြောပါတယ
် Starlink ကဒီတရုတ်လူပါပေါ့နော်ဒီကြားဖြန့်ခိုင်းတွေကဒီအင်တာနက်ဒီသူတို့ဒီဘက်ကဒီလိုပါဒီဘက်ကလည်းအင်တာနက်မရဒီခိုင်းဘက်ကလည်းအင်တာနက်ချက်တယ်ဆိုတော့သူတို့ intercept တယ်အဲ့လိုမျိုးကြီးမခံနိုင်ဘူးသူတို့ကဒီ Starlink ရတဲ့အခါကျတော့ဂျူလူတွေပဲဒီတိုင်းဆက်ပြောရတော့သူတို့ကြီးလည်းဟိုသုံးကြတဲ့ဟာကြီးများပါဟိုအထူးသဖြင့်တော့ဒီဟိုဟိုပေါ့ဟို IP ချီရခံမှုအတွက်သူတို့ကိုဟိုဟိုလိုက်ဖို့အတွက်ပူခတ်အောင်ပေါ့နော်ပြီးတော့ဒီ internet live မြင့်တဲ့နေရာတွေမှာပို့ပြီးအရှင်ပြအောင်စားတဲ့ဟာတွေပါသူတို့သုံးကြတယ်ဟိုဟာကြည့်ရပါတယ်အဲအဲ့လိုမျိုးအတွက်ပြင်ဆင်ပုံရပါတယ်ခင်ဗျာသူတို့တွေဒီဟိုအရာရာခိုင်းကိုပဲမိကိုပြီးလောက်ရတဲ့ခါမှာခိုင်းဘက်ကလည်းကြက်လာတယ်ဟိုဟာပိတ်တာကြီးဆန်းတာကြီးဖြစ်လာတဲ့အချိန်မှာသူတို့အနေနဲ့ဟိုဘက်ကနေဟိုပါလေဟိုထိုင်းဟိုမိခူပြမလို့တဲ့ဖက်တွေလိုက်ဖနစ်တခုသို့မဟုတ်မြန်မာပြည်ဟိုမိခူပြမလို့တဲ့ဖက်တွေလိုက်ဖနစ်တခုစသဖြင့်အဲ့လိုမျိုးသူတို့ဟိုဟာစဉ်းစားပြီးတော့လုပ်ကြပုံရပါတယ
်ထိုင်းရနာပိုင်းတွေကတော့ Starlink ဝယ်ယူတဲ့ online လိမ်လည်ခိုင်းတွေကိုသူ့နိုင်ငံထဲမှာနှိမ်နှင်းဖို့အတွက်စူးစမ်းရင်းနဲ့ Starlink ကိုအသုံးပြုနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေစစ်ကောင်စီကိုစန့်ကျင်နေတဲ့သူတွေလည်းစစ်ဆေးဖမ်းဆီးတာကိုကြုံရတယ်လို့လည်းဦးသက်ဆွေဝင်းကပြောပါတယ်
ဒီ Starlink ကိုဒီကြားဖြန့်ခိုင်းနေတဲ့ပတ်သက်ပြီးတော့နှိမ်နှင်းမဲ့ဖြစ်ဖြစ်တဲ့အချိန်မှာဒီ Starlink ဝင်တဲ့ address အကုန်လုံးကိုလိုက်ကြတဲ့ဟာမျိုးတွေဖြစ်တော့ဒီကျွန်တော်တို့ဒီတော်လင်အင်အားစုတွေရဲ့ဒီရုံးနေအိမ်နေစသဖြင့်လည်းလိုက်တာခံရတယ်။အဲဒီဟိုတတိယတော့ဒီဘက်ဟိုအထူးသဖြင့်ချင်းမိုင်ဘက်မှာပူဖြစ်သွားတာမျိုးတွေများတယ်ပေါ့နော်။ဟိုဘက်ဒီကရင်ကြီးနဲ့ပူပြီးနေဖက်တဲ့ဟိုဒေသတွေဟိုအဲဒီဘက်ခြမ်းတွေမှာပူဖြစ်တဲ့ဟာမျိုးတွေများပြီးတော့ဒီဘက်ခြမ်းဒီကျွန်တော်ရှိနေတဲ့နေရာမှာတော့ဟိုတတိမကြားမိဘူးအဲ့လိုမဖြစ်တယ်တော့မကြားမိဘူးတော့မကြားမိဘူးသို့တော့အဲ့ကလေးဒီမှာရှိတယ်ဒီတော်လည်းရာစုရဲ့နေရာတွေဝင်ဟိုအဖြစ်ခံရဖြစ်တဲ့အချိန်မှာတော့အကုန်လုံးမှာတော့ဟိုအလတ်ဖြစ်ပြီးတော့တတိထားကြရတဲ့အနေအထားမျိုးတွေဖြစ်သွားပါတယ်အဲ့တော့ဟိုထိခိုက်မှုတော့ရှိပါတယ်ဗ
ျအခုဆိုရင်မြန်မာနိုင်ငံကရင်ပြည်နယ်ရွှေကုတ်ကိုမြို့တင်မှာအခြေတီလှုပ်ရှားနေတဲ့အွန်လိုင်းလိမ်လည်ခိုင်းကိုနိုင်ငံတကာကပုံမောသတိထားလာပြီးအဲ့ဒီထဲမှာပိတ်မိနေတဲ့သူတို့နိုင်ငံသားတွေလွတ်မြောက်အောင်ကြိုးစားနေရမှာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာနယ်စပ်မှာအဖမ်းခံလာရတဲ့မော်ရိုကိုနိုင်ငံသား200ကျော်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးစားလာကြပါတယ်မော်ရိုကိုနိုင်ငံသားတွေဟာမြန်မာနယ်စပ်ကတရုတ်လူမျိုးတွေရဲ့အွန်လိုင်းလိမ်လည်ခိုင်းတွေမှာအလုံးလုံးနေရတယ်လို့ယူဆပြီးညှဉ်းပန်းနှိပ်စက်ခံရမှုအာဟာရချို့တဲ့မှုအတင်းအကျပ်အလုတ်ခိုင်းစေခံနေရတယ်လို့လည်းဆိုပါတယ်အဲ့ဒီထဲကနေပြန်လဲလွတ်မြောက်လာသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြခဲ့တာပါအဖမ်းခံရတဲ့မော်ရိုကိုနိုင်ငံသားတွေပြန်လဲလွတ်မြောက်အောင်ကူညီဖို့မော်ရိုကိုရဲ့မြို့တော်ရာဘတ်မှာရှိတဲ့တရုတ်တန်ယုံမော်ရိုကိုနိုင်ငံသားရဲ့ဝင်ကြီးယုံနဲ့အာဖရိကန်ပူးပေါင်းဆောင်ရွက်ရေးယုံတွေရှိမှာမေလ16ရက်နေ့ကသူတို့ရဲ့မိသားစုဝင်တွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒါအပြင်တရုတ်နိုင်ငံကလာကြတဲ့တရုတ်နိုင်ငံသားလင်မယားနှုတ်ဦးဟာထိုင်းနိုင်ငံထဲကိုရောက်ပြီးမှပျောက်ဆုံးသွားခဲ့ကြအောင်သူတို့ဟာမြဝတီဘက်ကတရုတ်ကြားဖြန့်လိမ်လည်ခိုင်းနေမှာရောင်းစားခံရတယ်လို့တန်လျာရှိကြောင်းတရုတ်ရဲတွေကိုအမှုဖွင့်တိုင်ကြားခဲ့တာကြောင့်တရုတ်ရဲတွေကလိုက်လံစုံစမ်းနေတယ်လို့လည်းဒီရက်ပိုင်းမှာပဲတရုတ်နိုင်ငံရဲ့သတင်းတွေမှာဖော်ပြကြပါတယ်သူတို့တွေဟာမြဝတီမြို့မှာပိတ်မိနေတယ်လို့မိသားစုကိုကိုးကားပြီးတရုတ်နိုင်ငံထုတ်သတင်းတွေမှာဖော်ပြကြပါတယ်2023ခုနှစ်ဇူလိုင်လကစပြီးအခုမေလအထိအင်တာနက်ငွေလိမ်လည်မှုပြသွင်းမှုတွေနဲ့ဆက်ဆက်မှုရှိနေတဲ့တန်လျာရှိသူ4,900ကျော်ကိုတရုတ်အစိုးရထံမြန်မာနိုင်ငံကလွှဲပြောင်းပေးအပ်ခဲ့ကြောင်းတရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာန MPS ကမေလ28ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဗိုလ်မှူးကြီးစောချစ်သူနဲ့ဗိုလ်မှူးတင်ဝင်းတို့ကတော့အွန်လိုင်းလိမ်လည်ကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရာချပေးတာလုံခြုံရေးရအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြောက်ရီမြို့နယ်နဲ့ရွှေခုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်ဆိုပြီး USIP ကပြောဆိုထားပါတယ်။ဒီလိုပြောဆိုပြီးနောက်ပိုင်းမှာတော့ BGF ဘက်ကလည်းသူတို့နယ်မြေအတွင်းမှာနိုင်ငံခြားသား3,000လောက်ရှိနေတယ်ဆိုတာကိုဝန်ခံခဲ့ပေမဲ့အွန်လိုင်းလိမ်လည်ခိုင်းလုပ်တာတွေကိုသူတို့မသိရဘူးလို့လည်းတုံ့ပြန်ထားပါတယ်။အခုဆိုရင်နိုင်ငံပေါင်း30ကျော်ကနိုင်ငံခြားသားတွေဟာ online လိမ့်လေလုပ်ငန်းတွေမှာအတင်းအကျပ်စီခိုင်းခံနေရတယ်လို့လဲနိုင်ငံတကာကသတင်းတွေမှာဖော်ပြကြပါတယ်ရှင်